တော်ရှိမြတ်ခင်ဗျာအမေရိကဥဆောင်ပြီးတော့အစိုးရတစ်တာဝန်ယူလာတာအခုဆိုရင်တလားရှိတော့ပါပြီအစိုးရတာဝန်ယူတဲ့ဒီတလားတာကာလအတွင်းမှာနိုင်ငံရေးအကျဉ်းသားတွေလွတ်ပြေးတာခက်စနစ်နဲ့မညီတဲ့ဥပဒေကိုဖျက်သိမ်းမှုကြိုးပမ်းတာအစတကြံတွင်းမှာစီးပွားရေးမန်တဲ့ဆောက်တာကိုတာမြင့်တာအဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်ဆိုတော့ဒီအစိုးရတစ်ဖြစ်နေတာဝန်ယူခဲ့တဲ့တလားတာကာလအတွင်းမှာဆောင်ရွက်ခဲ့တဲ့အထက်ကသဘောချစရာသဘောမချစရာဘာတွေရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီယာသုံးသက်ချက်တွေကိုအရင်ဆုံးကြားကြပါတယ်ဟိုအရင်ဆုံးကတော့ကျွန်တော်သတင်းစာဆရာဦးစီသူအောင်မြင့်ကိုလှည့်ပေးခြင်းပါတယ်ဟိုတလဆိုတဲ့အချိန်ကဘာမှတော့မကြသေးပါဘူးဒါပေမဲ့လည်းအနေကြီးဆိုးရွားကထူးထူးခြားခြားလုပ်ခဲ့တာတွေတော်တော်များလည်းတွေ့ရပါတယ်ဆိုတော့ဒီထဲကပြောစမှတ်ဖြစ်လာအောင်ပြောရမယ့်ကိစ္စဆိုရင်ဘယ်လိုကိစ္စမျိုးပြောနိုင်မလဲဆရာ
အဓိကကတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပြေးတဲ့ကိစ္စကတော့ဒါကောင်းပါတယ်ဒါပေမဲ့လည်းတကယ်တကယ်ကြရင်တော့တမတော်နဲ့ညှိနှိုင်းပြီးတဲ့အခါကျရင်သူကအထွေထွေလွတ်ငင်းချမ်းသာခွင့်ကိုသူပေးရအောင်ပါလေဒါပေမဲ့အဲ့ဒီဥစ္စာကိုတော့သူမလုပ်နိုင်သေးဘူးပေါ့နော်ဆိုတော့အခုလောလောဆယ်ဒီတလတာအတွင်းမှာလုပ်ခဲ့တဲ့ဟာတွေကိုပြန်ခြုံငုံသုံးသပ်ကြည့်ရင်ဟိုအစအလားအလာကောင်းတယ်လို့တော့ပြောလို့ရတာပေါ့ဒါပေမဲ့စင်ခေါ်မှုတွေပြဿနာတွေကတော့အများကြီးရှိနေတာကိုဒီအစမှာပဲကျွန်တော်တို့တွေ့နေရပါတယ်
ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်ဒီတိုင်းသားနိုင်ငံရေးသမားတူဖြစ်တဲ့ပိုမျိုးသားဖွဲ့ချုပ်ကဥထခွန်မြင့်ထွန်းကိုလည်းကျွန်တော်တို့လှည့်ပေးခြင်းပါတယ်ဥခွန်မြင့်ထွန်းခင်ဗျအခုဒီတလတာကာလအတွင်းမှာဒီ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေထဲမှာဟိုအားရစရာခြေနဲ့စရာဟိုသဘောမတွေ့စရာတွေဘာတွေများရှိလဲခင
်ဗျကျွန်တော်တို့ကတော့ဒီရန်နဲ့ပတ်သက်ရင်ဒီတလတာဆိုတဲ့နေရာမှာတော့ကြံလို့ရုံးပရက်တွေလည်းရှိခဲ့တယ်နောက်တချို့ဒီပြည်နယ်တိုင်းဝန်ကြီးအဖွဲ့တွေကလည်းကြမ်းကြင်ကြတယ်ရပ်ပိုင်ပဲရှိသေးတဲ့အကြောင်းကိုဒီလှုပ်ဆောင်ချက်တွေကိုအကဲဖြတ်ဖို့ကတော့နည်းနည်းစောပါတယ်ဒီသို့တော်လည်းပဲဒီ NLD အစိုးရအနေနဲ့ကတော့ဒီလိုအကန့်အသတ်တွေများတဲ့ကြားရရပဲဆောင်ရွက်နေတဲ့နေရာမှာဒီငြိမ်းချမ်းရေးတည်ဆောက်မှုကိုတော့အောင်မြင်အောင်ဆောင်ရွက်နိုင်မလို့ကျွန်တော်တို့ယုံကြည်ပါတယ်ကျွန်တော်တို့မြင်တဲ့ဒီထင်ရှားတဲ့ဟိုတိုးတက်မှုပေါ့လေတိုးတက်မှုတွေအနေနဲ့မြင်ရတာကတော့ပထမတစ်ချက်ကတော့ဒီနိုင်ငံတော်အတိုင်းအမြံပုံကိုလို့ကိစ္စမျိုးတွေမှာလိုအပ်တဲ့လုပ်ပိုင်ခွင့်အာဏာကို2008ဖွဲ့စည်းဖို့အခြေခံဥပဒေပေါင်းလဲကနေပြီးတော့ပဲရယူဆောင်ရွက်နိုင်ခဲ့တာကိုတွေ့ရပါတယ်။နောက်ဒီသွတ်တော်တရားချင်းစီကဖြစ်စေသွတ်တော်နဲ့ပေါင်းပြီးသွတ်တော်ပြည်တော်စုသွတ်တော်အနေနဲ့ဖြစ်စေသွတ်တော်တွေရဲ့ဒီအာဏာချက်ကိုအသုံးပြုပြီးတော့ပြည်ပြင်ပြောင်းလဲရေးကိုဒီတွားနေတယ်ကျွန်တော်တွေ့ရတယ်။နိုင်ငံရေးကျင်းသားတွေလှုပ်ပြေးတာတို့ခုကြည့်ကျွန်တော် judicial reform ပါလေမလိုအပ်တဲ့ဒီဥပဒေတွေပယ်ဖျက်ရေးလို့ဒါလုပ်နေတာမျိုးတွေကိုတော့ကျွန်တော်တို့ဒါတိုးတက်မှုတရားနဲ့ကျွန်တော်မြင်ပါတယ်။နောက်ဒုတိယတစ်ချက်ကတော့ဒီ NCA ကို account တွေ for တဲ့ဖြစ်စဉ်တွေနဲ့ကနေပြီးတော့ဒီအစိုးရရဲ့ငြိမ်းချမ်းရေးဆိုင်ရာသဘောထားတွေဖြတ်ပြနိုင်ခဲ့တဲ့ကိစ္စဖြစ်ပါတယ်။ဒီပြီးခဲ့တဲ့ရက်ပိုင်းမှာကျွန်တော်ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဒီ NCA ပြဋ္ဌာန်းချက်အရဆောင်ရွက်နေတဲ့အပြစ်ခက်ရက်စီပူးတွဲဆောက်ကြည့် company JMC နဲ့တွားပြီးတွေ့ခဲ့ပါတယ်။ဒီလိုတွေ့တဲ့နေရာမှာ JMC ကနေပြီးတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကိုတွားရောက်တွေ့ဆုံတာမဟုတ်ဘဲနဲ့ဒီအဲ့တိုင်ပင်ကပုဂ္ဂိုလ်တောင်ဆန်းစုကြည်ကနေပြီးတော့မှဒီ JMC ကိုတွားရောက်ပြီးတော့မှတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲဒီလိုတွေ့ဆုံပြန်မှာလည်းပဲတောင်ဆန်းစုကြည်ကဒီကျွန်တော်တတ်မတော်ကတတ်မှုကြီးတွေဗိုလ်ချုပ်ကြီးတွေအပါဝင်ပေါ့လေ။ဒီပူးတွဲဆောက်ကြည့်ရေးကော်မတီရဲ့ဆောင်ရွက်ချက်တွေကိုချီးကျူးခဲ့တယ်အားပေးစကားတွေလည်းပြောခဲ့တယ်။ပြောပြီးတော့ဒီဗိုလ်ချုပ်ကြီးတွေဘက်ကလည်းပဲတောင်ဆန်းစုကြည်ပေါ်မှာကျွန်တော်တို့အပြန်အလှန်တလေးတစားနဲ့ဆက်ဆံပြီးတော့မှရင်းနှီးနှီးချစ်ချစ်ခင်ဖော်ဆိုဆွေးနွေးခဲ့ကြတာကိုတွေ့ရပါတယ်။အဲတနည်းပြောရမယ်ဆိုရင်တော့ဒီ NCA ဖြစ်စဉ်တွေကဒီ JMC လမ်းကြောင်းတွေကနေပြီးတော့မှတမတော်နဲ့ချစ်ချစ်ရင်းမှုရင်းနှီးမှုကိုရယူသွားနိုင်ခဲ့တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဒါပေမဲ့ not check ကလည်းဒီ JMC ကနေပြီးတော့ပါလိ NLD ရဲ့ငြိမ်းချမ်းရေးဆိုင်ရာသဘောထားတွေကိုလည်းဒါအခြားပြသွားနိုင်ခဲ့ပါတယ်။ဒါကြောင့်မို့လို့ဒီကျွန်တော်မြင်တာကတော့ဒီမူလရှိပြီးသားငြိမ်းချမ်းရေးလုပ်ငန်းတွေကိုပြန်ဆက်နိုင်ဖို့အတွက်လမ်းစာကိုပြန်လည်ဖော်ထုတ်နိုင်ခဲ့ပြီလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။အစကောင်းကောင်းနဲ့ပြန်ဆက်နိုင်ခဲ့ပြီလို့ကျွန်တော်တို့မြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီသောတာရှင်တချို့ပေးထားတဲ့စာတချို့ကိုလည်းပဲဖော်ပြပေးခြင်းပါတယ်အရင်ဆုံးတယောက်ကတော့မက်ထီလာမြို့ဥလိုက်မြင့်နန်းလောင်ကျေးဇူးပြုပြီးဖော်ပြပေးပါမယ
်ဟုတ်ဥလိုက်မြင
့်ဟုတ်ကဲ့ဟုတ်တယ်မိုင်းထွန်မြင့်စာနော်ဟုတ်တယ်မိုင်းထွန်မြင့်စာရှင်ဖတ်လိုက်ပ
ါသူက NLD အစိုးရတဲ့အနေနဲ့လှုပ်ရှားရဲအများကြီးရှိရဲဆိုတာသိပေမဲ့အခုလွတ်တော်တက်တန်းတလအတွင်းဆောင်ရွက်မှုတွေအတွက်အားရကျေနပ်စရာကောင်းပါတယ် NLD အစိုးရတဲ့အနေနဲ့ရခိုင်အစိုးရများရဲ့အရှုပ်ထုတ်တွေကိုအရင်ရှင်းရတာပါနိုင်ငံရေးအကျဉ်းသားတွေလွတ်ပေးတာဖန်ဆီးခံကြောင်းသားတွေလွတ်ပေးတာအလွန်ကောင်းပါတယ်မတရားတဲ့တည်ဆဲဥပဒေတချို့ကိုဖျက်သိမ်းတာဖျက်သိမ်းဖို့ပြင်ဆင်တာတွေကအစကောင်းပါတယ်ဒါဟာပြောင်းလဲမှုများရဲ့အစပဲရှိပါသေးတယ်နောက်ပြီးနိုင်ငံအတွင်းမှာရှိတဲ့ institution တွေကိုဘာမှမပြောင်းလဲနိုင်ခဲ့ဘူးအုပ်ချုပ်ရေးတရားစီရင်ရေးတွေကိုလည်းပြုပြင်နိုင်ခြင်းမရှိသေးတဲ့အတွက်စိတ်မကောင်းဖြစ်မိပါရယ်ဒါဟာဒီမိုကရေစီကိုရှောက်လမ်းဖို့အတွက် reform ပြန်လုပ်ဖို့လိုအပ်ပါရယ် လွတ်တော်တက်တန်းတလအတွင်းမှာတိုင်းရင်းသားအရေးကိုလှုပ်ဆောင်တာတိတ်မတွေ့ရဘူး။နောက်ပြီးတော့ GMC နဲ့ပူတွဲလှုပ်ဆောင်တာလည်းတိတာမှုတိတ်မရှိခဲ့ဘူး။ဒေါ်စုအနေနဲ့ဒုတိယပင်လုံးညီလာခံကျင်းပမယ်လို့ပြောပါရတယ်။တိုင်းရင်းသားတွေအနေနဲ့လက်ခံဖို့ခက်ခဲနေတယ်။တိုင်းရင်းသားအရေးကိုလည်းဦးစားပေးလုပ်ငန်းတစ်တခုအနေနဲ့လှုပ်ဆောင်ချင်ပါတယ်လို့ရေးထားပါရရှင်
။ဟုတ်ကဲ့ဒီဦးလိုက်မြင့်စာတော့ဒီမှာပါ။ပညာရေးဦးတွေပြောင်းလဲပြေးဖို့သမိမောက်တဲ့အတွဲတဲ့လက်ဗရန်မျိုးမှာတရားစွဲဆိုခံရသောကျောင်းသားများကိုလွမြောက်လုပ်ပေးခြင်းသည့်အစိုးရအသည့်အနေဖြင့်လှုပ်ရှားပြီးအများကြီးတွေကအလုပ်တင်ဆုံးအရာကိုပထမဆုံးလှုပ်ခြင်းလို့နားလည်သဘောပေါက်မိပါတယ်။လှုပ်ရှားပြီးအများကြီးတွေကဥစွာလှုပ်ဆောင်မှုရွေးချယ်လိုက်ခြင်းဟာလက်ဖြားခါလောက်ပါတယ်။ပညာရေးကတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အလွန်အရေးကြီးပါတယ်။ပညာရေးအစ်မရေးအတွက်ဥတီဆောင်ရွက်ချက်မှာဖြစ်ပါတယ်။နောက်ဆက်တော့ရှိပါသေးတယ်ခင်ဗျာ
။ဟုတ်ကဲ့သူကတော့မကွေးကဦးရဲ့တင်ပါရှင့်။နိုင်ငံအများစုကတော့မိမိအစိုးရတည်လက်ထက်အတွင်းအကောင်းမွန်ဆုံးဆောင်ရွက်ပါမယ်လို့ပြောဆိုပြီးတော့ပြည်သူတွေရဲ့မဲဆန္ဒတွေကိုယူခဲ့ပြီးအုပ်ချုပ်ခဲ့ကြသည်မှလည်းအမှန်ဖြစ်ပါတယ်တဲ့။သို့တော့လက်တွေလှုပ်ဆောင်မှုမရှိခြင်းတွေလှုပ်ဆောင်မှုအားနည်းချက်တွေအများကြီးပြည်သူလူထုမှာတော့ခံစားခဲ့ကြပါတယ်။ဒီကနေ့2015အထွေထွေရေးကောက်ပွဲနဲ့တက်လာတဲ့ဦးထင်ကျော်ဦးဆောင်တဲ့မြန်မာနိုင်ငံအစိုးရတည်လက်ထက်ပြောင်းလဲချိန်တန်ပြီလို့ရွေးကောက်ပွဲကြေညာစရမ်းမှာအမတ်စဉ်၄အရာပြည်သူလူထုရဲ့လွတ်လပ်စွာလုံခြုံစွာဖွံ့ဖြိုးတိုးတက်ရေးဆိုတဲ့အချက်ကိုအကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့အစိုးရတည်ရဲ့နိုင်ငံရေးအကျဉ်းသားများကို2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်ပေးလိုက်နိုင်ခြင်းဟာလည်းပြည်သူ့ဘဝများအတွက်အစွမ်းကုန်ဆောင်ရွက်ပေးလိုက်ခြင်းဖြစ်ပါတယ်။အကောင့်တကအကောင့်ဆုံးဆောင်ရွက်ချက်ဖြစ်ပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကဒီအစိုးရဆိုတဲ့နေရာမှာဒီဘိုးအစိုးရတွေမဟုတ်ဘဲနဲ့ဒီတိုင်းနဲ့ပြည်နယ်အစိုးရတွေလည်းဟိုပါဝင်ပတ်သက်နေတယ်ဆိုတော့ဟိုဒီရန်ကုန်တိုင်းဝန်ကြီးချုပ်ကဒီစီးပွားပြည်ထောင်မန်တက်တွေစောက်တာကိုကန့်သက်တဲ့ကိစ္စတွေကလည်းပဲဟိုတော်တော်ပြောဟိုလူတွေကြားမှာတော်တော်အတန်ထွက်ခဲ့ပါတယ်။တချို့ကတော့ဒီကိစ္စစတန့်ထွင်တာဆိုပြီးတော့မြင်နေအမြင်တွေလည်းရှိကြပါတယ်။နောက်တစ်ခါဒီအားလိလိုက်စားမှုတိုက်ဖြတ်ဖို့ရည်ရွယ်ပြီးတော့လက်ဆောင်ပေးရယူရာတွေမှာတံမိုးလျှော့ချသတ်မှတ်တာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့တချို့ကဒီနေရာမှာမေခွန်းထုတ်တာလည်းရှိပါတယ်။ဒီခွင်ဒူးကန်လေးလိုစစ်တပ်လိုအာဏာပိုင်ဖွဲ့စည်းမျိုးတွေကြားရရောဒီလိုကိစ္စတွေကထိရောက်နိုင်မှာမလားဆိုရဲမေခွန်းမျိုးတွေလည်းရှိပါတယ်။ဆိုတော့ဟိုဆရာဦးစီစုအောင်မြင့်ဒီလိုအပြောင်းလဲတွေရောဒါဟိုတချို့ဝေဖန်သူတွေပြောကြတယ်လို့ဒါဟိုအပေါ်ယံကိစ္စမျိုးလားဟိုတကယ်ဟိုလုံးတဲ့နဲ့ကိစ္စတကယ်လုံးတဲ့ခြေလမ်းတရားဖြစ်နေရောဟိုလက်ခံနိုင်မလား။
အဓိကကတော့ဒီအဂရိလိုက်စာမှုတက်ချေရေးကိစ္စကတော့ဒုက္ခလို့ရမယ့်ကိစ္စပါပဲ။အဲဒါပေမဲ့အခုဒီရပိုင်းမဲ့ရှိတယ်ဆိုတော့ဟိုကျွန်တော်တို့လည်းဒါဝေဖန်ရတာနည်းနည်းတော့ခက်တာပေါ့နော်။ခက်တယ်ဆိုတာကအဂရိလိုက်စာမှုကကျွန်တော်တို့ဒီမှာဘယ်လောက်ထိဖြစ်နေကြလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့မှဘယ်လိုလုပ်မလဲဆိုတာကိုဟိုပြန်ပြီးတော့သုံးသပ်ရမယ့်ကိစ္စပါ။ဒီမှာဘယ်လောက်တောင်ဖြစ်နေကြလဲဆိုတော့တိတ်ပြီးတော့ဟိုမှကြီးကျယ်တဲ့အဲဒီအစိုးရအရာရှိကြီးတွေအရင်တော့ဆိုရင်ဒါဝန်ကြီး level တို့ပေါ့အကုန်လုံးပေါ့နော်ပြီးတော့မှတစ်ဖက်ကလုပ်ငန်းရှင်ကြီးတွေသူတို့တွေရဲ့အားကြီးလိုက်စားမှုအပြန်လှန်လက်ပြီးလိုက်ယူလုပ်မှုကပို့ပြီးတော့မြင့်မာတယ်တိုင်းပြည်ဘဏ္ဍာငွေတွေပို့ပြီးတော့ဆုံးရှုံးတယ်ဒါပေမဲ့အောက်ခြေမှာဖြစ်နေတဲ့ပြဿနာအဲ့လိုမဟုတ်ဘူးရုံးလုပ်ငန်းသုံးတဲ့ပစ္စည်းတွေမလုံလောက်တာတွေရုံးသုံးကြီးမလုံလောက်တာတွေအခုဌာနဆိုင်ရာတွေသွားရင်ဘာမှမရှိဘူးအဲ့လိုမျိုးတွေသူတို့တွေကကုဖါစာကိုဖန်ပြီးရတဲ့ကိစ္စတွေရှိတယ်ပြီးတော့မှနောက်အောက်ခြေဝန်တန်းတွေလာစားတွေကကျွန်တော်တို့တန်းကြီးမှာပြသူတို့ရမယ်ဆိုတာတော်တော်လေးကိုစာနာဖို့ကောင်းပါတယ်ဘာမှဟိုသုံးလို့မလောက်တဲ့အနေထားဖို့ရှိတာပေါ့နော်ဆိုတော့အဲ့ဒါတွေတပြင်းကြီးတပြုံကြီးဖြစ်နေတဲ့အချိန်မှာ ID လိုက်စားမှုတက်ဖြက်ရေးကိုစနစ်တကျပေါ့နော်ဘယ်ပိုင်းကိုစပြီးတော့ကောင်တယ်ပေါ်မယ်ပေါ်တာနဲ့တကယ်နဲ့ထဲမှာတိုင်းပြည်အခွန်ဘဏ္ဍာငွေတွေကိုရောက်လာအောင်ဘယ်လိုလုပ်မလဲအဲ့လိုမျိုးစီစဉ်ချပြီးတော့ဟိုလုံးမလာအဆင်ပြေမှာအခုဟာကဒီ ID လိုက်စားမှုတက်ဖြက်မယ်ဆိုပြီးတော့မှအခုဆိုကျွန်တော်တို့ကြားရတဲ့သတင်းတွေမှာဆိုရင်ဒီအောက်ခြေမှာဒီ NLD အရင်တာဝန်ရှိတဲ့လူတွေနဲ့ NLD အစိုးရအဖွဲ့ဝင်တွေနဲ့လက်ရှိဝန်ထမ်းတွေပေါ့နော်အောက်ခြေဝန်ထမ်းတွေနဲ့အပြန်အလှန်အခြေပြင်ဖြစ်တာတွေလည်းအများကြီးကျွန်တော်တို့တွေ့ရတယ်ဒါတွေကအခက်အခဲကိုဖြစ်စေမယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မလို့ဘုရားတော်ကပြောတာမူအားဖြင့်ဆိုအခု NLD ဆိုတာတက်လာတဲ့ခါကျတော့သူတို့လုံးမယ်ဆိုတဲ့ဟာတွေအမျိုးသားပြန်လဲရင်ကြားစီရေးငြိမ်းချမ်းရေးတည်ဆောက်ရေးဘုရားတော်ကလို့အာဂရိလိုက်စားမှုတိုက်ဖြစ်ရေးတိုင်းပြည်ထူထောင်ရေးအကုန်လုံးကမူအားဖြင့်ကောင်းတဲ့ဟာကြီးပါပဲပြီးတော့မှနောက်NLD ဟိုဥစားလာတဲ့အဲ့ဒီပါတီဝင်တွေရောအစိုးရတာဝန်ရှိတဲ့လူတွေရောအကုန်လုံးကလည်းလုံးမယ်လို့သူတို့ယူရထားပြီးသားပဲဒါပေမဲ့လက်တွေ့မှာလက်တွေ့ကြကြလုံးပါသာသူကရလက်ကောင်းကိုရမှာပါအထူးသဖြင့်အခုဒီရပိုင်းတွေမှာဆိုရင်ဒီကုသမကျွန်တော်တို့ပြောတဲ့မှာမပါတာတခုကစမတော်နဲ့ဆက်ဆံရေးပေါ့နော်အဲ့ဒါဘာလဲဆိုတော့ဒီတိုင်းပြည်မှာရှေ့မှာဘာပဲလို့လို့ဉာဏ်ရည်ကိစ္စကိုပဲလို့လို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုပဲလို့လို့ခုနကအာဂတိလိုက်စားမှုကိုပဲလို့လို့ဒီတမတော်နဲ့ပြင်လဲပြီးတော့မှအမျိုးသားပြန်လဲရင်ရရှိရေးကိုကောင်းကောင်းလုပ်ပြီးတော့မှချို့ဆက်သွားနိုင်မယ်အနေထားပါဒါပေမဲ့ဒီလုပ်ငန်းကိုလုပ်တဲ့စီမှာတော့ NLD နဲ့တက်မလို့ကြာအဲ့လိုပေါ့နော်ပြိပခတွေခုနတော့လို့မကြည်လည်မှုတွေကဒီနေ့အခုကျွန်တော်တို့စကားပြောတဲ့အချိန်ကြီးကိုတောက်လျှောက်ဖြစ်နေတာကိုကျွန်တော်တို့တွေ့ရတယ်ဒါကတော့သိဟိုမကောင်းဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဆက်သွယ်ထားတဲ့သောတာရှင်တချို့ကိုလည်းကျွန်တော်တို့အလဲပေးခြင်းပါတယ်အရင်ဆုံးကတော့ကိုတင်ထေးဝင်းပါခင်ဗျာကိုတင်ထေးဝင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
အာဟုတ်ကဲ့ဗျာဦးစီးကအမင်းကလည်းဦးကမြေကနာအဘော်ပိုင်းကကနာကျွန်တော်တို့ငင်းရည်တို့လွတ်တော်တို့ကကျွန်တော်တို့စားသလိုပဲကျွန်တော်လည်းကောင်းချီမှာပြည့်ပြည့်နေကြပြီးတည်အောင်လို့ဘာသာကျွန်တော်ချင်းမှာလည်းအဲဒီကျွန်တော်အနေနဲ့တမန်နဲ့ငယ်ချင်းကလွတ်ပြီးတာကတော့မင်္ဂလာပါကောင်းပါလေဒါမှမဟုတ်အဝိသေးကျွန်တော်လည်းကျွန်တော်လည်းလုပ်ခဲ့ပါလေဒါမြို့ဆောင်ကြီးမှာကျွန်တော်ခေတ္တရေးနာတာလို့အ လည်းပဲကျွန်တော်တို့ပြောဆိုရင်တော့ပြင်နိုင်သေးပါဘူး။ဟောက်တင်မှာကျွန်တော်တို့ဟောက်တင်မှုတွေကိုကျွန်တော်ပြန်လဲဟောက်တင်မှုတွေရဲ့အဲသူ့ပြန်လို့ပြန်တဲ့တရားဆွဲဆိုခွင့်မရှိသေးတာအဲ့ဒါကတော့အားနည်းချက်တစ်ခုပါ။ဟောက်တင်ဥပဒေကျွန်တော်တနည်းကုန်ဒီဥသိမ်းတွေရဲ့ဟောက်တင်ဥပဒေကိုပြည်ပြင်နိုင်စွာမရှိတာနဲ့ဟောက်တင်မှုတွေကိုကျွန်တော်တို့ဒီမိုကရေစီညီညာတကြပြန်လဲရွေးချယ်မပေးနိုင်တာတော့အဓိမာဆုံးတော့ပထမဆုံးလုပ်တဲ့အခြေအနေကတစ်ခုဖြစ်တာမလို့အဲ့ဒီမှာတော့အားလိုက်ချက်ဖြစ်နေတယ်လို့ကျွန်တော်တို့အားတိုင်းသိနေလေ family ကြတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်နောက်တူကတော့မလေးရှားနိုင်ငံကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်သဘောကတော့ဟိုစောက်လို့ရေဝင်ကြီးနဲ့ပတ်သက်တာအင်ဂျင်နီယာကိစ္စလေးပဲပြောချင်တာပါဗျာကျွန်တော်တို့ကလည်းဒီလုပ်လုပ်နေတဲ့လူဆိုတော့သူ့ရုပ်လုံးနေတုံးတဲ့အခါမှာတော့အင်ဂျင်နီယာကိုထောင်ချပြင်မယ်လို့ပါလို့ဆိုတာမျိုးကြတော့အဲ့ဒီတော့ကျွန်တော်ကမလာဘူးပေါ့ဗျာ။ဟိုအာလာရှင်လက်ထက်တော့လည်းကျွန်တော်တို့ဆိုလို့ရှိရင်ဟာလာဟိုမဆလာလက်ထက်တော့ဒီအထည်ချုပ်လုပ်ငန်းကြီးဖြစ်အောင်လှုပ်လာခဲ့တာပါ။လှုပ်လာခဲ့တော့ကျွန်တော်တို့ဆိုလို့ရှိရင်ဟာလာတော့ကျင်းတော့တနန်းနဲ့ပြီးပြီးတော့မနေ့ကပြီးအောင်လှုပ်ဆိုလဲဖြစ်အောင်လှုပ်လာခဲ့တဲ့ဒီမျိုးတွေပါ။ဒါပေမဲ့အဲ့လိုကနေပြီးတော့တိုင်းပြည်ကောင်းတို့ကျွန်တော်တို့လည်းနိုင်ငံရေးအတွက်အလုပ်တွေလုပ်ပြီးရတယ်အရင်ပါညာနဲ့ပေါ့နော်။အဲဒီထဲမှာလည်းလုံနေတဲ့အင်ဂျင်နီယာကြီးလည်းရှိတာပေါ့နော်။ဆိုတဲ့အခါကျတော့ဇလုံးသုံးလုံးလေးကအရင်လူမကြိုက်လို့နောက်လူတင်လိုက်တယ်နောက်သူကလည်းစိတ်ပြီးတော့ပေါ့ပေါ့နော်။ဟိုဇလုံးကမချောဘူးပေါ့နော်။အဲ့ဒါမျိုးကြတော့မရှိသင့်ဘူးဆိုတော့ကျွန်တော်ကတော့သင်တာပဲကြာနော်။ဟု
တ်ကဲ့ကျေးဇူးပါခ
င်ဗျာ။အင်ဂျင်နီယာလုံးဆိုတာလည်းပြီးတာမဟုတ်ဘူးလေ။နောက်သူ့မှာစံတတ်မှတ်ချက်တွေအများကြီးရှိပါတယ်။
ဟုတ်ကဲ့
အဲ့ဒါမှတ်ချက်ဆိုတာသူချက်တာဝန်ယူရတာမဟုတ်ဘူး။သင်ပေါ်ပြလို့တဲ့ကိစ္စတွေအများကြီးဖြစ်ပြီးတော့မှစိတ်ဓာတ်တစ်ခုပြင်းရောက်တာပါ။အဲ့တော့ဘယ်နေရာမှာမားတယ်ဘယ်နေရာမှန်တယ်ဆိုတာဒေတာတက်ကနနာတုံးတက်ပြီးမှလောက်ကမယ်ဆိုလို့ရှိရင်လည်းဝန်ထမ်းလောကမှာတော့ဒီပီလို့ဆိုတာရှိပါတယ်။အဲ့တော့ဒီဘရောမှာအရက်ထက်မှာတရားစီရင်ရေးဆိုတာတွားရတာ။ဝန်ကြီးကနေပြီးတော့တစ်ခါတည်းထောင်ချလို့ရတာမျိုးမဟုတ်ပါဘူး။ဟု
တ်ကဲ့ဟုတ်ကဲ့ကျေးဇူးပါဟိုကိုနေဦးလင်းကျွန်တော်နောက်တက်ကျွန်တော်တို့အသံဖိုင်နဲ့ပြပို့ထားတဲ့တော်တက်ရှင်တွေလည်းရှိနေပါတယ်အရင်ဆုံးကတော့ကြံကင်းမျိုးကဦးကျော်လင်းပါခင်ဗျအ
န်ဒီဆိုးရရဲ့လှုပ်ဆောင်ချက်တွေဟာတတန်းတလရှိပြီဆိုရပေမဲ့တကြံရဲ့ရုံးပိတ်ရတဲ့ကြောင့်တကယ်လှုပ်ရှားခွင့်ရခဲ့တာကလဝက်တာတာပဲရှိပါသေးတယ်ဒီတော့ပြင်သူဆိုးရရဲ့လှုပ်ဆောင်ချက်တွေကိုဝေဖန်ရတာဆောလွန်နေပေမဲ့ရသလောက်ချိန်လေးအတွင်းမှာလှုပ်ဆောင်သွားတဲ့လောက်ရတွေကတော့ပြတ်သားရုံးဝင်တဲ့လှုပ်ဆောင်ချက်တွေပါပဲရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ထူးခြားတဲ့ကြံတွဲလှုပ်ဆောင်ချက်ကတော့နှစ်ပေါင်းများစွာလက်စားမှုတွေနဲ့ထုံမွန့်နေတဲ့ခရိုနီတွေရဲ့မတ်နက်ကြီးတွေစားရိုးရှင်းတဲ့ကြံကိုအထောက်အကူဖြစ်စေမဲ့ပြည်သူတွေရဲ့ကိုယ်ပိုင်မတ်နက်ကလေးတွေကိုဖွင့်ပွင့်ပြုခဲ့တာပါပဲ။မျိုးမျိုးစုံနဲ့ထိန်းချုပ်ထားပေမဲ့ပြည်သူတွေလိုလားတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိုခက်ခဲတွေကြားကဖြတ်တန်းကျော်လွှားလှုပ်ဆောင်ပြတ်တားနိုင်ခဲ့တာကလည်းကြည်နပ်စရာပါ။မလိုအပ်တဲ့ဝန်ကြီးဌာနတွေကိုလည်းပြတ်သားစွာရှော့ချပစ်ထားဟာလဲနိုင်ငံဘာနာကွေအလားတက်ဖြစ်မှုကိုအဆုံးသတ်စေခဲ့ပါတယ်။ကိုယ်လက်ဒုတိယပင်လုံကြီးလာကစတင်ဖို့လှုပ်ဆောင်ချက်ချမှတ်ခြင်းဟာအရေးကြီးတဲ့လှုပ်ဆောင်ချက်ပါပဲ။ဘယ်သူတွေဘလို့ဝေဖန်နေပါစေအဝေးဆုံးခီးရဲ့အစကတော့ပထမဦးဆုံးခြေလှမ်းဖြစ်နေလို့ပါပဲ။အကြိုက်ဆုံးတစ်ခုကိုပြောရမယ်ဆိုရင်တော့နိုင်ငံအကျိုးအပြည့်အဝထမ်းဆောင်ဖို့အရေးမှာဒေါက်ဆန်းစုကြည်ကိုအဟံအတားလူဖြစ်နေတဲ့ပုံမှန်59စာလုံးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဥပဒေပြဋ္ဌာန်းလှုပ်ဆောင်ခဲ့နိုင်တာပါပဲ။ဒီချက်ဟာဒေါက်ဆန်းစုကြည်ဂုံတိတ်ခါရှိစွာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ဖို့ပိုပြီးလမ်းပွင့်သွားစေခဲ့ပါတယ်။ခက်ခဲတွေကိုလည်းကြိုတင်ကျဆထားသူဖို့ရပောင်းတရားအတွင်းမှာလည်းပိုပြီးထူးခြားတဲ့လှုပ်ဆောင်မှုတွေကိုပြသနိုင်မှာဖြစ်သလိုတစ်နှစ်အတွင်းမှာထူးခြားတဲ့ပြောင်းလဲမှုကြီးတွေကိုစတင်တွေ့ရလိမ့်မယ်လို့မျှော်လင့်မိပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့ချန်ကင်းမျိုးကဦးချော်လင်းမှာနောက်ထပ်ကျွန်တော်တို့အသံဖိုင်နဲ့ပြပို့ထားတာတယောက်ရှိပါသေးတယ်။ကိုဦးရှမ်းပြည်တောင်ပိုင်းမှာခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါဗျာ။ကျွန်တော်ရှမ်းပြည်တောင်ပိုင်းကကိုဦးပါ။အခုဒီနေ့ကျွန်တော်တို့ဆွေးနွေးဖို့တတ်မှတ်ထားတဲ့ခေါင်းစဉ်အရာဆိုရင်တော့ကျွန်တော်တို့ရဲ့အမြင်ပြောရရင်တို့အစိုးရအစ်ကိုတိုင်ကပထမရက်တရားလို့သတ်မှတ်ထားတဲ့အတွက်အခု၃ညတချို့ပဲရှိသေးတဲ့ကာလမှာကျွန်တော်တို့လည်းတော့စီးနူးကိုစောနေသေးတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဟိုအခုချိန်မှာပဲလက်ရှိချိန်တိုင်းစီးနူးကြသတန်းဆိုရင်ကျွန်တော်တို့တို့တို့ပြောရရင်ကြိုက်တဲ့အချက်နှစ်ချက်လောက်ရှိပြီမကြိုက်တဲ့အချက်လည်းနှစ်ချက်လောက်ရှိပါတယ်ကြိုက်တဲ့ချက်တစ်ချက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဥပဒေကိုပြဋ္ဌာန်းနိုင်ခဲ့ပြီးတော့ ကျွန်တော်တို့အမြဲပြောနေကြတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြဿနာဥပဒေပြဿနာမဟုတ်ဘူးအမျိုးသားရေးပြဿနာဖြစ်တယ်ဆိုတော့ကျွန်တော်တို့လက်တွေ့သက်သေပြလိုက်နိုင်တာတစ်ချက်ရှိပါတယ်နောက်တစ်ချက်ကတော့ဝန်ကြီးဌာနတွေဖောင်းပွားတဲ့ဝန်ကြီးဌာနတွေကိုကြည်ကြည်လေးလေးဖြစ်အောင်လျှော့ချလိုက်တဲ့အချက်ဒီနှစ်ချက်ကကျွန်တော်တို့ကြိုက်ပါတယ်ဒါအကြိုက်ဆုံးနှစ်ချက်လို့ပြောမှာပေါ့မကြိုက်တဲ့နှစ်ချက်ကတော့မကြိုက်ဆုံးတော့မဟုတ်ဘူးမကြိုက်တဲ့နှစ်ချက်တော့ရှိပါတယ်အဲ့ဒါပါလို့ဆိုလို့ရှိရင်NLD ဆိုရဆိုလူကြိုက်များပြီးသားဖြစ်ပါတယ်ဒါကြောင့်မလို့တိတ်ပြီးတော့အရင်တော်လိုင်းချိန်တော်လိုင်းကာလာတော့လို့တမင်ကလူကြိုက်များအောင်လုပ်နေတဲ့အချက်မျိုးကြီးကျွန်တော်မကြိုက်ပါဘူး။ဘာသာဆိုရင်ချင်းတော့နှစ်ခုလုံးပြောမှဖြစ်ပါတယ်လွတ်တော်ထဲမှာအစိုးရထဲမှာရောမလူလားအဖက်နဲ့ကျွန်တော်တို့လူလားဟိုလူကြိုက်များအောင်ထပ်လုပ်နေကြမလို့ပဲနဲ့ကိုလို့ဆရာရှိတာလုပ်မယ်ကိုထိုက်တန်တဲ့အခွင့်အရေးယူမယ်ဆိုတာမျိုးကြီးကျွန်တော်တို့လူချင်ပါတယ်ဒါကျွန်တော်တို့တိတ်မကြိုက်တဲ့အချက်ပါ။နောက်တစ်ချက်ကတော့တကယ်ကိုသတိကြီးကြီးနဲ့ရှောင်ရှားရမှာဖြစ်တဲ့ကျွန်တော်ယူဆပါလို့ဒီစစ်တပ်နဲ့ပုတ်တိုက်မှုမရှောင်နိုင်ခဲ့တဲ့တချို့ချက်တွေကျွန်တော်မကြိုက်ပါဘူး။တကယ်တော့ကျွန်တော်တို့ကတော့မောသဒါရဲ့တာတရားစီရင်ခံဥပမာကိုအဲဒီအစိုးရအနေနဲ့အမြဲနှလုံးသွင်းထားပြီးတော့ပုတ်တိုက်မှုစစ်တပ်နဲ့ပုတ်တိုက်မှုမဖြစ်လေကောင်းလေဆိုတဲ့အခြေအနေမျိုးကျွန်တော်တို့လူလာပါတယ်ပုတ်တိုက်မှုဖြစ်ခဲ့တာတွေကိုကျွန်တော်မကြိုက်ပါဘူး။ကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ဒါကတော့ကိုဦးရှမ်းပြည်တောင်ပိုင်းမှာဒီတောတရှင်ရဲ့စာရေးတော်တော်များများလည်းဒီအစိုးရရဲ့ဆောင်ရွက်ချက်တွေကိုရုပ်ရအဖြစ်သဘောကျတာအများစုတွေ့ရပါတယ်ဒါပေမဲ့ဟိုတချို့ကတော့ဒီတိုင်းနာကိစ္စလိုမျိုးဒီလိုဟိုလက်နက်ကင်ပြုတ်ခတ်နေတဲ့ပတ်သက်လို့စိုးရိမ်တဲ့သဘောထားတွေကိုလည်းကျွန်တော်တို့ကြားခဲ့ရမှာပါဆိုတော့ဒီ NLD စိုးရတက်လာပြီးနောက်မှာလည်းတိုင်းနာလက်နက်ကင်နေနဲ့တိုက်ပွဲတွေကလည်းပြန်ဖြစ်နေတယ်ဆိုတော့ဒီအစိုးရတက်ကတော့ဒီပြည်တွင်းညဉ့်ညံ့အတွက်ပင်လုံလုံညီလာခံတစ်ခုကျင်းပဖို့ဆိုတာပြောထားတယ်ဆိုတော့လည်းစောစောကခုမြင်ထုံးလဲဟိုပြောသွားပါတယ်ဆိုတော့ဒါပေမဲ့ဒီတလတာအချိန်ကာလကိုင်းနဲ့မတိုင်းတာမယ်ဆိုရင်ဒီတိုင်းရင်းသားကိစ္စရည်နဲ့ပတ်သက်လို့လှုပ်ဆောင်မှုတွေကဟိုလုံလောက်တယ်ကျင်းနေဆရာလို့ရောယူဆနိုင်မှာမလားဥက္ကမေတော
့ကျွန်တော်တို့ကတော့ဒီလုံလောက်တယ်ကျင်းနေတယ်ဆိုတဲ့ဟာမျိုးမဟုတ်ပြင်မဲ့ထုတ်တက်မှုအနေနဲ့ကျွန်တော်တို့ဒါကိုတော့မြင်ပါတယ်ဆက်ပြီးတော့လည်းဒီမြေသားနေမှုစီဖွဲ့ချုပ်အစိုးရအနေနဲ့ကတော့ကျွန်တော်တို့ဒီလက်မှတ်မရေးထိုးသေးတဲ့သူတွေထိုးလောက်အောင်တရားဖို့လေအဲစသဖြင့် NC ကိုလမ်းဖွင့်ပြီးတော့ဒါကျွန်တော်တို့ဆောင်ရွက်မှာဖြစ်ပါတယ်လက်မှတ်ထိုးကြတဲ့ကျွန်တော်တို့လည်းနဲ့ကတော့ online အဖွဲ့အစည်းတွေနဲ့ရောမထိုးသေးတဲ့သူတွေနဲ့ရောအားလုံးနဲ့တွေ့ပြီးတော့မှကျွန်တော်တို့တစ်ဖွဲ့ချင်းစီရဲ့ရည်ရည်မှုတွေတည်ရှိမှုအခြေအနေတွေကိုဒါတည်အောင်လည်းလုပ်အောင်မှာဖြစ်တယ်။အဲ့ဒီနောက်မှာဒီကျွန်တော်တို့ကတ္တနာတွေဖြည့်ရှင်းနိုင်ရေးပေါ့လေ။အဲ့တော့ဒီငင်းငယ်ကြီးလာကံကိုကျင်းပတဲ့အခါမှာလည်းကျွန်တော်တို့တောင်းဆန်းစကြီးကတွေ့တယ်မှာပြောတာကတော့ဒီပင်လုံစိတ်ဓာတ်ကိုအခြေခံပြီးတော့ဒါကျင်းပရမယ်။မြို့သားလူမျိုးစီဖွဲ့ချုပ်အစိုးရလက်ထက်ရောက်လို့ရှိရင်အခုချမှတ်ထားတဲ့မူပေါင်းတွေကိုတော့အဲ့ဒီအခြေအနေကာလကြီးပြုပြင်ပြောင်းလဲလုပ်မယ်လို့ပြောထားတာရှိပါတယ်။ကြောင်မလို့ကျွန်တော်အမြင်ကတော့ဒီ NLD အစိုးရအနေနဲ့ကတော့ဒီပြည်တော်စည်ငင်းငင်းကြီးလာကံကိုပင်လုံစိတ်တက်ကိုအခြေခံပြီးတော့ပြန်လည်ကျင်းပနိုင်အောင်ဒါကိုကြိုးပမ်းဆောင်ရွက်မယ်ဆိုတာလည်းအခုပြောသွားတဲ့ခါကျတော့တရားတွေဆက်လက်ဆောင်ရွက်ဖို့လိုပါတယ်။ဒါကြောင့်လက်မှတ်မရေးထိုးသေးတဲ့လူထိုးတဲ့လူတွေနဲ့အားလုံးနဲ့လည်းဒါကတော့တွေ့ပြီးတော့ဒါဆောင်ရွက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။အထူးအဖြစ်တော့ဒီလူသားလူမျိုးစုဖွဲ့ချုပ်အစိုးရမှအနေနဲ့ကတော့အဖွဲ့ဖွဲ့ပြီးတော့ပေါ့လေ။အရင်တုန်းကအရင်ဆိုးရလက်ထက်တုန်းကတော့ကျွန်တော်ပြည်တော်စည်ငင်းငင်းဖော်ဆောင်ရေးကော်မတီလို့ဒီတော့ငငယ်ပေါ်ဆောင်ရေးလုပ်ငန်းကော်မတီအဲ့လိုလိုဖွဲ့ပြီးပြီးတော့ဆောင်ရွက်ခဲ့တယ်လို့ပဲကျွန်တော်တို့အဖွဲ့ဖွဲ့ပြီးတော့ဆောင်ရွက်မယ်လို့လည်းကျွန်တော်အဲ့လိုပြောလင်းပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီမှာတောတာရှင်တချို့ပေးထားတဲ့စာရည်ကိုလည်းဆက်ပြီးပေါ်ပြချင်ပါတယ်။တယောက်ကတော့ဒီဒေါခင်မျိုးစွေပါ။သူကတော့အစိုးရစစ်တက်လာပြီးတဲ့နောက်ရေးရီလှုပ်ရှားရှိရာတွေကိုလှုပ်သွားတဲ့ပုံစံဟာလှုပ်ပိုင်ခွင့်ပေါင်းတွင်းကိုမရအရအတင်းဆွဲသူမျိုးမဖြစ်ဖြစ်အောင်လှုပ်သွားတာမျိုးဖြစ်လို့အရန်ကိုကျင်းနေအားရစရာပါတဲ့။အားမရတဲ့ဘိုင်းကတော့စီးပွားရေးပါတဲ့ရေရိုရေရှည်စီမံကိန်းတွေလုပ်နေတာကောင်းပေမဲ့လောလောဆယ်လက်ပူတိုက်ဖြည့်ရှင်းပြီးစီးပွားရေးမြင့်ပေးမယ်လို့မျှော်လင့်တာပါတဲ့နိုင်ငံမဲ့လုပ်ငန်းအများစုဟာရေယွန်းပစ္စည်းပြီးဝန်ထမ်းတွေကလည်းစိတ်ပန်းရောရုပ်ပိုင်းမှာချွတ်ချုံချနေတာနှမျောစရာပါတဲ့အရင်ဆိုးရလက်ထက်ကလို့ပုတ်ကိရလက်ထက်ထိုးရမယ်ဆိုအဆိုးရတစ်ကစနေကြနဲ့ဦးစီးပြီးအလင်းမြန်လုပ်လိုက်မယ်လို့ထင်ခဲ့တာအခုတော့နှင်းနေတယ်လို့ခန်းစားမိပါတယ်ဟိုတစ်ခုရှိကတော့ဒီစီးပွားရေးကိစ္စမျိုးကြီးကတော့ရေရှည်လုံးဝမကိစ္စဖြစ်နိုင်ပါတယ်နောက်ထပ်ဒီတော်တော်ရှင်တယောက်ဒီမေကန်ပြောဆိုတာမောင်တသနာရဲ့စာလည်းရှိပါသေးတယ်
။ဟုတ်ကဲ့ရှင်။ NLD အစိုးရတက်လက်ထက်တလတာကာလအတွင်းသဘောအကျဆုံးပြုပြင်ပြောင်းလဲရေးတွေမှာလွတ်တော်မှာနိုင်ငံတော်အတိုင်းအမခံဥပဒေကိုအတည်ပြုနိုင်ခြင်းနိုင်ငံရေးအကျဉ်းသားများတက်ကြွလှုပ်ရှားသူများနဲ့ဝန်ရံပြည်သူများကိုလွတ်ပေးနိုင်ခြင်းစီးပွားရေးတကြားမှာအရင်ကျင်းမှုတကြားတို့ပြောင်းလဲနိုင်ခြင်းတရားဥပဒေစိုးမိုးမှုကိုဦးစားပေးပြီးတော့ပြည်သူတွေလေးစားရတဲ့ပြည်သူရဲတပ်ဖွဲ့အသွင်သဏ္ဍာန်ပြောင်းလဲနိုင်ခြင်းဝန်ကြီးဌာနတွေကိုလျှော့ချခြင်းပေါင်းစည်းခြင်းလုပ်တဲ့နေရာမှာဝန်ထမ်းလောကကိုတည်တည်ငြိမ်ငြိမ်ထိန်းထားနိုင်ခြင်းမလိုအပ်တဲ့ကုန်းကျော်သဒ္ဒါစီမံကိန်းတွေကိုဖျက်သိမ်းခြင်း အကျင့်ပြတ်ချဆောင်မှုပပျောက်ရေးစည်းကမ်းချက်တွေကိုထုတ်ပြန်ယူနာမကအစိုးရကိုယ်တိုင်လိုက်နာကျင့်သုံးနေခြင်းခစ်စနစ်နဲ့လိုက်လျောညီထွေးမှုမရှိတော့တဲ့နိုင်ငံတော်အားနှောက်ယှက်ဖြက်စီးလိုသူများဥပဒေအပါအဝင်ခစ်စနစ်နဲ့လိုက်လျောညီထွေးမှုမရှိတဲ့ဥပဒေတွေကိုပယ်ဖြတ်ပြင်ဆင်ထားခြင်းပိုရှန်ဘတ်ဂျက်တွေကိုအသုံးချမဲ့စီမံကိန်းတွေကိုဖော်ပြခြင်းစသဖြင့်အချိန်တိုအတွင်းပြောင်းလဲပြတာကိုသဘောကျမိပါတယ်သို့သောဆစ်ဆောင်ဒုက္ခတွေတွေနဲ့တဘာဝပေးအန်ရဲ့ကြုံဒုက္ခတွေတွေကိုထောက်ပံ့ကူညီပေးတဲ့နေရာတွေမှာတရားဥပဒေစိုးမိုးရင်းနဲ့ပြည်သူ့ဘဝလုံခြုံရေးကိုထင်းထင်းရှားရှားချင်းချောင်းနေတဲ့လူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခဖန်တီးဖို့ကြိုးစားသူနေသူတွေရဲ့အဖွဲ့အစည်းတွေကိုအရေးယူဆောင်ရွက်တဲ့နေရာမှာနှေးကွေးလို့နဲ့အတွက်သဘောမချဆုံးဖြစ်တယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ဒီမောင်တသနာအမေရိကန်ပြည်တော်စုရပါဆိုတော့ဒီကျွန်တော်အစီအစဉ်ဆုံးမသက်ခင်မှာဆရာဦးစီစုအောင်မျိုးမေးချင်ပါတယ်ဒီလိုဒီလူမှုတိုင်းဝမ်းချာပြဿနာပေါ်နေတဲ့ကိစ္စတွေမှာရောဒီ NLD ကကင်ထွယ်ဖြစ်ရှင်းရမှာနှောင့်နှေးနေတယ်လို့ပြောနိုင်သလားခင်ဗျာ
ဟဲ့မှန်ပါတယ်ဒီကိစ္စကလည်းဟိုတော်တော်လေးကိုအရေးကြီးတဲ့ကိစ္စပါအဲဒီကိစ္စမှာဆိုရင်တကယ်တကယ်ဟိုဖြစ်ရှင်းရမယ်ပြောရမယ်ဆိုရမယ်ပေါ့နော်အခုဒါပေမဲ့အဲ့ဒါနဲ့ပတ်သက်လို့တကယ်တာဝန်အကြီးကြီးရှိတဲ့လူတွေပေါ့ဥပမာသာသနာရေးဝန်ကြီးဌာနဝန်ကြီးလိုမျိုးနောက်ထိပ်ပိုင်းခေါင်းဆောင်တွေလိုမျိုးဘာမှဝင်ပြီးတော့ပြောတာဆိုတာမရှိတဲ့ခါကျတော့ဒီလူတွေကတော့ဟိုအားမလို့အားမရပေါ့တိုးလို့တိုးလို့ဖြစ်နေကြတာပေါ့ဒီချိန်မှာဒါမျိုးလုံလာတယ်လုံလာတယ်ဆိုတဲ့အတိုင်းတာကိုလည်းဖိတယ်ဖိတဲ့ခါကျတော့မူချပြီးတော့မှဆင်းရဲကြပြန်ဝင်ပြီးတော့ဖြစ်ရှင်းပေးဖို့လိုတယ်တကယ်လို့ကအဲ့လိုမဟုတ်ဘူးဆိုရင်အခုဆိုရင်ဒီလူတွေကတော့အများကြီးအမြင်ပြေလာကြပြီအများကြီးပြင်းလာလေလာကြပြီဒါကြောင့်မလို့ပြိပခါတော့လူတွေကတော့အဖြစ်မခံကြပါဘူးဒါပေမဲ့အရေးကြီးတာကဒါကြီးကရေရှည်ဆက်ပြီးတော့ဖြစ်မသွားဘူးဆိုရင်အခုက NLD ကအစိုးရနဲ့ဖြစ်သွားပြီဆိုတဲ့ခါကျတော့သူသေးချာကင်တွဲဖြစ်ရှင်းပေးဖို့လိုမယ်လို့ထင်ပါတယ်မှန်ပါလေလား
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ဦးစီသူအောင်မြင့်ပေါ်မြို့သားလူမျိုးရေးအဖွဲ့ကဥက္ကုမြင့်ထွန်းကျန်တဲ့အသံဖိုင်နေစာရေးပေးပို့ပြီးဆွေးနွေးခဲ့ကြတဲ့ပုဂ္ဂိုလ်အားလုံးထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ